မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးလိုက်တဲ့နောက်ပိုင်းမှာတော့မီဒီယာလွတ်လပ်ခွင့်ကလုံးဝဆုံးရှုံးသွားပြီးတော့မြန်မာနိုင်ငံရဲ့သတင်းမီဒီယာအခြေအနေဟာအဆိုးအဝါဆုံးအနေအထားကိုရောက်ရှိနေပါတယ်လို့သတင်းမီဒီယာသမားတွေကပြောပါတယ်မေလ3ရက်နေ့မှာကြာရောက်မဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေအထိမ်းမဲ့ဖြစ်တဲ့မြန်မာနိုင်ငံအတွင်းကဆက်အာဏာရှင်လက်အောက်သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေအကြောင်းကိုတော့ကိုစောဝင်းလိုင်ကမေးမြန်းတင်ပြထားပါတယ်ရှင
်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ဆုံးရှုံးနေတဲ့အပြင်သတင်းနောက်တွေကိုဖမ်းဆီးအရေးယူတာတွေသတင်းစာတိုက်တွေနဲ့သတင်းမီဒီယာအတော်များများကိုလိုင်စင်သိမ်းချစ်ပိတ်တာတွေလုပ်နေတဲ့အတွက်တိကျလွတ်လပ်တဲ့သတင်းဌာနရဲ့လို့မြန်မာနိုင်ငံမှာရပ်တည်ဖို့အခက်အခဲနဲ့ရင်ဆိုင်နေကြရပါတယ်။ဒါကြောင့်လဲစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်စိတ်သုံးသွားပြီလို့ရခိုင်ပြည်နယ်အခြေစိုက်ညိရင်စရာသတင်းဌာနရဲ့အက်ဒီတာချုပ်ဘုခိုင်မရကျော်ကပြောပါတယ်
။ဒီမြန်မာစစ်ကောင်စီလက်အောက်မှာတော့လေအဲသူတို့အာဏာသိမ်းပြီးတဲ့နောက်ကတည်းကမြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်တွေဟာလုံးဝဆုံးရှုံးသွားပါတယ်။အဲဆုံးရှုံးသွားတဲ့အပြင်သတင်းမီဒီယာသမားတွေရဲ့လုံခြုံရေးရက်တည်ရေးတွေကလည်းအကြီးအကျယ်ချင်းချောက်ခံနေရပါတယ်။ပြီးရင်သတင်းသမားတွေကိုသူတို့ထောင်ချတာတို့ဖန်ဆီးပြီးတော့နောက်ပိုင်းမှာတည်ဆုံးသွားတာတွေလည်းရှိနေပါတယ်။အဲ့တော့ဒီလက်ရှိမြန်မာနိုင်ငံမှာနေပြီးတော့ဒီစိတ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကစပြီးတော့မြန်မာနိုင်ငံမှာဒီမီဒီယာလွတ်လပ်ခွင့်တွေကလုံးဝဆုံးရှုံးသွားရတဲ့အခြေအနေမျိုးကိုရောက်ရှိသွားတယ်လို့ပြောလို့ရပါတယ်ခင်ဗျာ။
ဥခိုင်မရကျော်ကိုစစ်ကောင်စီကပုံမှန်905ကကြီးဆက်သွေးရေးပုံမှန်66ကကြီးတို့နဲ့တရားစွဲထားတာကြောင့်တူတီထောင်ထားတဲ့ညစ်တင်စာသတင်းဌာနဟာလည်းပြည်တွင်းမှာရက်တီထုတ်ဝေလို့မရတော့ဘဲပြပမှာတိတ်ချောင်နေရတာဖြစ်ပါလေမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အနေအထားဟာဒုတိယကမ္ဘာစစ်အတွင်းဂျပန်ဖြစ်မှာကြုံတွေ့ခဲ့ရတဲ့အခြေမျိုးနဲ့အဆိုးဆုံးအနေအထားကိုရောက်နေတယ်လို့မစ္စိမသတင်းဌာနရဲ့သတင်းကမ်းစီမံခန့်ခွဲမှုအက်ဒီတာဦးစိန်ဝင်းကတုံ့တက်ပါတယ်
ဟုတ်ကဲ့ဒီမြန်မာသတင်းမီဒီယာချင်းတွေကတော့အဆိုးဆုံးအနေအထားကိုရောက်သွားပါတယ်။ဒါမျိုးကိုအရင်တုန်းကဒီဂျပန်ခင်မာပဲကြုံရမြန်မာရဲ့သမိုင်းမှာတော့ဂျပန်ခင်မာပဲကြုံရတာပေါ့နော်။သတင်းစာတွေရှိခဲ့တဲ့အနေအထားနေပြီးတော့ပြည့်ရွင်းသွားတာပေါ့။သတင်းစာနဲ့ပတ်သက်လို့ရှိရင်ဘာမှလုံးလုံးမရတော့တဲ့အနေအထားပါပဲ။အခုလည်းဒီတိုင်းမှာပဲဒီစစ်ကောင်စီထိန်းချုပ်ရာဒေသတွေမှာဆိုရင်တဲ့ဒင်းလွတ်လပ်ခွင့်ဆိုတာလုံးဝမရှိတော့ဘူးလွတ်လပ်တဲ့သတင်းစာသမားဆိုတာမရှိတော့သတင်းစာသမားမှန်လို့ရှိရင်မြေရှိုးပြီးတော့နေထိုင်ရတယ်ဒီရင်းမှာလှုပ်ရှားခွင့်ရတာကတော့စစ်ကောင်စီကခွင့်ပြုထားတဲ့စစ်ကောင်စီကိုမြောက်ပြစ်ပြီးတော့ဟိုပေါ်လန်ဖားနေတဲ့အဲမီဒီယာတွေပဲလှုပ်လို့ရတဲ့အနေအထားမျိုးပဲဖြစ်ပါတယ်ဂျန်တဲ့သူတွေကတော့ဟိုဘေးလွတ်ရာကိုရှောင်တိတ်နေရတယ်ဒါမှမဟုတ်ရင်အလုတ်ကင်တွေစွန့်ခွာပြီးတော့ဖက်ပြေးနေရတယ်เนาะနိုင်ဒီကြားထဲမှာပဲအဲစစ်ကြောကြီးတွေရောက်တဲ့လူရောက်ထောင်ထဲရောက်တဲ့လူရောက်နဲ့ရှင်တန်ဖြတ်တန်းနေရတဲ့အခြေအနေကိုဖြစ်ပါလေ။
တိုင်းပြည်တစ်ခုဒီမိုကရေစီထွန်းကားရေးအတွက်လွတ်လပ်စွာပြောဆိုခွင့်နဲ့အတူတွန်တွဲပါနေတဲ့ဒီသတင်းမီဒီယာလွတ်လပ်ခွင့်ဟာမရှိမဖြစ်လိုအပ်တဲ့အချက်တစ်ခုဖြစ်ပါတယ်။ဒါကြောင့်လဲဒီမိုကရေစီစနစ်ရဲ့အဓိကမန္တန်ကြီး၃ခုဖြစ်တဲ့ဥပဒေပြုရေး၊အုပ်ချုပ်ရေးနဲ့တရားစီရင်ရေးတို့အပြင်သတင်းမီဒီယာဟာစရုပ်ထမှန်နိုင်ဖြစ်တယ်လို့အတိအမှတ်ပြုထားကြတာပါ။ဒါကြောင့်လဲနိုင်ငံတစ်ခုရဲ့ဒီမိုကရေစီအစဉ်အတန်းကိုသတင်းမီဒီယာလွတ်လပ်ခွင့်နဲ့နှိုင်းယှဉ်ကြီးတက်ကြတယ်လို့နေ့ရက်စရာသတင်းဌာနရဲ့အက်ဒီတာချုပ်ဦးခိုင်မရကျော်ကပြောပါတယ
်။ဒီသတင်းမီဒီယာလွတ်လပ်ခွင့်ဆိုတာကဒီဒီမိုကရေစီအရေးနဲ့ရှင်တွဲနေပါတယ်။နိုင်ငံတစ်ခုရဲ့ဒီမိုကရေစီအစဉ်အတန်းကဘယ်လောက်ရှိလဲမရှိဘူးလဲဆိုတာကိုသတင်းမီဒီယာလွတ်လပ်ခွင့်နဲ့တိုင်းတာရတဲ့အနေအထားမျိုးရှိပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံမှာကဒီနေ့စိတ်အုပ်စုကတိုင်းပြည်အာဏာကိုသိမ်းထားတော့သူတို့အောက်မှာကတော့သတင်းလွတ်လပ်ခွင့်ကတော့လုံးဝမရှိတဲ့အနေအထားဖြစ်နေပါတယ်။ဒါကြောင့်ဒီမြန်မာနိုင်ငံရဲ့စိတ်အာဏာရှင်အောက်မှာတော့ဒီသတင်းလွတ်လပ်ခွင့်တွေမီဒီယာလွတ်လပ်ခွင့်တွေကတော့ဘယ်လိုနည်းနဲ့မှရရှိနိုင်မှာမဟုတ်ပါဘူး။အဲဒါကြောင့်ကျွန်တော်တို့မြင်တာကတော့ဒီမြန်မာနိုင်ငံမှာဒီမိုကရေစီစိတ်သိမ်းမှုနဲ့အတူပေါ့လေဒီသတင်းမီဒီယာတွေလည်းဟိုနောက်ဆုတ်သွားပြီးတော့အခြေအနေကနေပြီးတော့ဆိုးအားဆုံးအခြေအနေကိုရောက်သွားတယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါကြောင့်ဒီမီဒီယာလွတ်လပ်ခွင့်တွေရဖို့ဆိုရင်တော့မြန်မာနိုင်ငံမှာဒီမိုကရေစီထောက်ကဖို့လိုပါတယ်။ဒီမိုကရေစီကိုအားပေးတဲ့အစိုးရမျိုးကိုဟုတ်လို့ပါတယ်။ဒါမှကျွန်တော်တို့ကဒီမီဒီယာတွေဖွံ့ဖြိုးတိုးတက်လာမှာဖြစ်ပါတယ်။လက်ရှိစိတ်သက်ကအာဏာသိမ်းထားတဲ့အောက်မှာတော့မီဒီယာတွေဘလို့နေနေမှဖွံ့ဖြိုးတိုးတက်မှုမရှိနိုင်ပါဘူး
။စကိုင်းတိုင်းကမ်းဘလူးမြို့နယ်ပစီကြီးကျေးရွာကိုဘုံကျဲတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့လူမှုကွန်ရက်မှာသဘောထားရေးသားခဲ့တာကြောင့်တက်မတော်အကြီးညိုပြက်အောင်လှုပ်ဆောင်မှုပုံမှန်905ကကြီးနဲ့ပြီးခဲ့တဲ့ဧပြီလ21ရက်နေ့ကပဲစစ်ကောင်စီက The Voice သတင်းဌာနရဲ့ Editor Joe Hong ဦးကျော်မင်းဆွေကိုအမှုဖွင့်လိုက်ပါတယ်။ မြန်မာနိုင်ငံမှာပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလအတွင်းသတင်းသမားရှိရောက်ကိုစစ်ကောင်စီကပောက်ကွဲပစ္စည်းပုံမှအကြမ်းဖက်ပုံမှတွေနဲ့ထောင်ဒဏ်အနည်းဆုံး3နှစ်ကနေအများဆုံး10နှစ်အထိထောင်ဒဏ်နေချမှတ်ခဲ့ပါတယ်။သတင်းသမားများကာကွယ်ရေးအဖွဲ့ CPJ ကနောက်ဆုံးထုတ်ပြန်ထားတဲ့စည်းရုံးအရလက်ရှိမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့သတင်းသမားစုစုပေါင်း42ယောက်ရှိပြီးဒါဟာကမ္ဘာပေါ်မှာတတိယအများဆုံးသတင်းတောက်တွေကိုဖမ်းဆီးထောင်ချတဲ့နိုင်ငံဖြစ်တယ်လို့ဆိုပါတယ်။စကောင်စီအနေနဲ့သတင်းတောက်တွေကိုရာဇဝတ်သားတွေလိုဆက်ဆံနေတာကိုရပ်တန့်ပြီးဖမ်းဆီးထားတဲ့သတင်းသမားတွေကိုပြန်လွတ်ပေးဖို့လဲ CPJ ကတောင်းဆိုထားပါတယ်။